ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကမှပစ်ခတ်တာတွေရှိခဲ့ပါတယ်။တင်းလွေမြို့နယ်ကဝါရှောင်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီနေ့တင်းလာနေမနေ့ပိုင်းမှာလည်းတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့တယ်လို့မွန်းလွဲပိုင်းမှာလေကြောင်းကတိုက်ခတ်ခဲ့တာပါ။ကချင်ပြည်နယ်ဝိုင်းမော်စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်တွေမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေကြားဒီနေ့ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ကတင်ဆက်ထားပါတယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးနန်းစော်ရံမှာ KIA တပ်စခန်းကိုစစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီနေ့မနေ့စနေနေ့လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော်အခြေစိုက်ခါလိုက်ရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်။ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်သွားရအနီးကဒေသခံတို့က VOA ကိုအခုလိုပြောပါတယ်
ဖြစ်တာကဒီဘဆောင်လေးကတော့စိတ်မငွေတော့ဘူး။တန်စော်ရံကြွားဆိုတာရှိရအမကျဲအေးပုစ်အခုရှိရ။အဲ့ညမှာဖြစ်တာလေမင်းကလည်း9နာရီခွဲလို့မှအမဖြစ်တာ။ဒီမနေ့7နာရီကျော်ကျော်လောက်ကနေ12နာရီအဲ့ဝင်းကျင်ကရပ်သွားပြီ။ခုချက်တော့ပြစ်တယ်။လက်နေကြီးက58ကနေပြစ်တာပေါ့နော်။ကျွန်တော်တို့ကြားတော့ပေါ့နော်။အခုကစိတ်ငြားတော်တော်ဖြေထားတာကိုသိရတယ
်။မနေ့ကတိုက်ပွဲက9နာရီလောက်ကြာမြင့်ပြီးလေလ7နှစ်ရည်နောက်ပိုင်းမှာငိန်တက်ခဲ့တာမွန်းလဲ2နှစ်ရည်လောက်မှာတော့လေကြောင်းအမထပ်မံတိုက်ခတ်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်2နှစ်ရည်ခုခါနီးလောက်ကနေလေကြောင်းနဲ့တော်တော်လေးတော့တိုက်တယ်ရေကြီးကခဏခဏပြစ်သွားတယ်တကယ်ရေကြီးကအမအမေကလည်းမန်ဆော်ရံရှိရနေတယ်မနော်အဲ့မှာကျဲဒီရပို့စ်တစ်ခုရှိတယ်အဲ့မှာသူတို့ကပတ်ကမအမောင်သူကပြစ်နေတာလူစုနဲ့နေနေနေ3နှစ်ရည်ကြာတော့သူတို့3နှစ်5မိနစ်လောက်တန်းသူကကြံလာကြတယ်ဒီမြေရတို့ဖြစ်ကြရကိုမြေရရတာဒီလေကျောင်းရတာဟာစီနေတက်တာဟာစီနေတက်တာဟာစီတုံးနေလို့ရက်ခိုက်တာမဟုတ်ဘူ
းဒီတိုက်ပွဲကြောင့်ရတားထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့စည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါတယ်တချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပေါ်တာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါတယ
်တိုက်ပွဲဖြစ်တာမှန်ပါတယ်ဒီကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်တို့ခုခံတိုက်ပွဲတွေရှိပါတယ်လေကြောင်းလာလို့ရှိတော့ကြားပါလေ။ဒါပေမဲ့ဒီတိခတ်တဲ့အကြောင်းတွေအဲ့ဒီဒီညတော့ဟိုတတိယတော့မရသေးပါဘူး
။ပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစီရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်။ဒီလ10ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာစကိုင်းတိုင်းတပ်သားခရိုင်အင်းတော်မျိုးနယ်ကမဲစာရဲစခန်းဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတို့ကပြောပါတယ
်။မနေ့3နာရီ50ရာနဲ့ဆောက်ဖြစ်ပါတယ်။မနေ့7နာရီကျော်ကပြီးသွားတယ်ခရိုင်နဲ့ဒါပြည်ပြပေါ့နော်။စခန်းကိုတိုက်တာကမဲစာရဲစခန်း။အဲ့ဒီမှာဒီပတ်တပ်ခရိုင်ရဲဘော်တယောက်တော့ကြားတယ်ခင်ဗျာ။ပြီးတော့အရသားကလေးတယောက်ကြား။ဟိုဘက်က30လောက်တော့ကြားမှာခင်ဗျာ။
ဒေသခံတရင်းမီဒီယာတွေကတော့မဲသာရဲစခန်းမှာပူပေါင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်ရဲနဲ့ဒေသခံပြူစော်ဒီ30လောက်ကြာဆုံးကြောင်း PDF ကတယောက်ကြာဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရကြောင်းနဲ့ရဲစခန်းကြီးနေအင်ကအရက်သားလူငယ်တူတိဆုံကြောင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အင်အား150လောက်ရှိတဲ့ KIA PDF ပူပေါင်းအဖွဲ့တွေကဒီလ10ရက်နေ့မနေ့3နာရီကနေ9နာရီအထိနှစ်ကြိမ်လောက်တိုက်ခတ်ခဲ့ကြောင်းနဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရိမ်ရတဲ့အခြေအနေမရှိကြောင်းသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာလည်းဒီနေ့မနေ့ပိုင်းမှာခရိုင်အုပ်ချုပ်ရေးရုံးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတနင်္ဂနွေနေ့မနေ့ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတူကပြောပါတယ
်။မိုးမိတ်အခြေအနေကတော့မနေ့ကတော့ဘုံနဲ့လူဖြစ်သွားတယ်ဆိုတဲ့တွင်တော့ကြားလိုက်ခရိုင်ခွေအုံလုံးလေးကိုဖြစ်တယ်လို့ကြားလိုက်ခွေအုံနန်းတယောက်ဖြစ်တယ်လို့လည်းကြားတယ်ယူတူပေါ့တိုက်ပွဲကအဲ့ဒီနေ့ကမနေ့ငါးမိုင်ခွဲ6မိုင်လောက်ပြန်ပြည်ကြတာပဲလည်းလည်းပြန်ကြနေတာ3မိုင်ကျော်9မိုင်တော့ဖြစ်ကြမှာရှင်အချက်ပိုင်းမှာလည်းဖြစ်တာပဲဒီဘက်ငါစင်ကြီးဘက်မှာလည်းဖြစ်တာပဲလူတွေကလည်းဖြစ်နေကြတော့မဖြစ်တော့ဘူးအတန်တော့ကြားနေရတာပဲ
ဒေတာတွင်တတိယနေရာတချို့ဟာတနည်းနည်းနေရာတိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်အကြာဖြစ်ွားတာလို့ဖော်ပြကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုသတင်းများရှိသေးကြောင်းပြောပါတယ်။ရှမ်းပြည်နယ်မိုးမိတ်ဒေသမှာတော့ SSPD ရှမ်းတပ်ဖွဲ့နဲ့ TNLA တအန်းပလောင်အဖွဲ့တွေကလည်းလှုပ်ရှားနေကြတာဖြစ်ပြီးပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီတပ်နဲ့ SSPD ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။